ရှမ်းပြည်နယ်ကိုတော်အောက်ခဲ့တဲ့ဒီမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ်ဆီယံဟီလီဟာရှမ်းပြည်နယ်တွင်းကလာရှိုးအကျင်းတော်ကိုတွားခဲ့ပြီးဖမ်းဆီးခံအကျဉ်းသားတချို့ကိုတွေ့ဆုံခဲ့တယ်လို့စစ်ရေးပြပခတွေနဲ့တင်းမာနေစေရှမ်းပြည်နယ်တွင်းကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေတွေလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့လေ့လာခဲ့တယ်လို့ကုလသမဂ္ဂမြန်မာနိုင်ငံရန်ကုန်မြို့ပြောခွင့်ရကပြောပါတယ်ဒီကနေ့မနက်ပိုင်းရှမ်းပြည်နယ်လာရှိုးမြို့မှာကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့ရှမ်းလူ့အခွင့်အရေးလှုပ်ရှားသူတွေလူမှုအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့တွေ့ဆုံခွင့်ရခဲ့ပါတယ်။ကုလကိုယ်စားလှယ်စီကိုရှမ်းပြည်နယ်အတွင်းကလူ့အခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေတွေကိုတင်ပြနိုင်တဲ့အပေါ်တကြွလှုပ်ရှားသူတွေဘက်ကဘယ်လိုမျှော်လင့်ချက်ရှိပါသလဲ။အသေးစိတ်ကိုတော့မဆုမွန်ကတင်ပြပေးပါလိမ့်မယ်ရှင်။
ဟုတ်ကဲ့ပါမြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကိုလာရောက်စုံစမ်းမှုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ဆီယံဟီလီဟာအခုဆိုရင်တော့ရှမ်းပြည်နယ်ခီးစဉ်ကနေတဆင့်ရန်ကုန်မြို့ကိုဒီညက်နေခဲ့မှာပဲပြန်လည်ဆက်ရောက်သွားပြီးဖြစ်ပါတယ်ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ဆီယံဟီလီရဲ့ရှမ်းပြည်နယ်ခီးစဉ်နဲ့ပတ်သက်ပြီးကုလသမဂ္ဂမြန်မာနိုင်ငံရဲ့ရန်ကုန်ရုံးပြောခွင့်ရဦးဝေဝင်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ကုမနဲ့ကတော့တချို့ဒီအဲ့ဒီရရှိတဲ့အရသက်အဖွဲ့ကိုဒီရှမ်းအဖွဲ့နဲ့တော့တွေ့တယ်နော်ဟုတ်ကဲ့နော်မနေ့ကတော့လမ်းရှုပ်ထောင်သွားတယ်သွားပြီးတော့ဒါအဲ့ဒီမှာကျင်းသားနှစ်ယောက်နဲ့တွေ့ပါတယ်ဟုတ်ကဲ့မနေ့ကအဲ့ဒီကလည်းအရသက်အဖွဲ့စီးတချို့ပေါ့နော်တွေ့တာပါတယ်ဟုတ်ကဲ့အခုရန်ကုန်ပြန်ရောက်လာပါပြီခင်ဗျဟုတ်ကဲ့
ဟုတ်ကဲ့နောက်ထပ်ခီးစဉ်ကဘာတွေများရှိပါလဲအင်ကဲဟုတ
်ရှိပါသေးတယ်ပြင်ကြံပါသေးတယ်နောက်နေပြီးတော့လည်းကြံပါသေးတယ
်ဟုတ်ကဲ့ကချင်ပြည်နယ်ဘက်ကသွားဖို့ရှိပါလားရှင
်မရှိဘူး
အဓိကတော့ကရင်ပြည်နယ်နဲ့နေပြည်တော်နဲ့ဆက်သွားမှာပေါ့နော်အင်ကဲဟုတ
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့
ဒီကနေ့ဇူလိုင်လ15ရက်နေ့စနေနေ့မနက်ပိုင်းမှာတော့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ်ဆီယံဟီလီနဲ့ရှမ်းပြည်နယ်အတွင်းမှာရှိတဲ့လူ့အခွင့်အရေးနဲ့ဆစ်ပြေဒုက္ခသည်အရေးလှုပ်ရှားသူတွေတွေ့ဆုံခဲ့ကြပါတယ်ဒီရှမ်းလူငယ်ကွန်ရက်ကကိုယ်စားလှယ်တွေလည်းရှမ်းပြည်နယ်လာရှိုးမြို့မှာတွေ့ဆုံခွင့်ရခဲ့ပါတယ်ရှမ်းပြည်နယ်ထဲမှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေဆစ်ပြေဆစ်ဆောင်ဒုက္ခသည်တွေတွေ့ကြုံနေရတဲ့အခက်အခဲတွေလူ့အခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေတွေအပါအဝင်သဘာဝတရားစာတတူဖို့နေတဲ့ကိစ္စတွေနဲ့ပတ်သက်လို့အဓိကထားတင်ပြခဲ့ကြတယ်လို့ဆိုပါတယ်။ကုလသမဂ္ဂလူ့ခွင့်အထူးကိုယ်စားလှယ်မစ်ဆီယံဟီလီကိုသူတို့တင်ပြခဲ့တဲ့အကြောင်းအရာတွေကိုတော့ကိုတိုင်တွေ့ဆုံခွင့်ရခဲ့တဲ့ရှမ်းလူငယ်ကိုရက်ကကိုဆိုင်တော်ဆိုင်ကအခုလိုပြောပြပါတယ
်။ဟုတ်ကဲ့မနေ့က9နိုင်ရင်းနဲ့10နိုင်ကျွန်တော်တို့တွေ့ခွင့်ရပါတယ်ခင်ဗျ။ကိုရန်ဟီလ်ဟိုတယ်မှာတွေ့တယ်ခင်ဗျ။ကျွန်တော်တို့ရှမ်းလူငယ်ကိုရက်အနေနဲ့5ဦးတက်တွေ့တယ်ခင်ဗျ။လူငယ်ကိုရက်ရဲ့စီစီမရောက်ရဲ့အတိုင်းပင်ခံတဲ့ကတယောက်ပါတယ်ပြီးတော့နတ်မတူစိပေးဆောင်ကဟိုကိုညီနေတဲ့အကိုတယောက်ပါမယ်ပြီးတော့ကျန်နေတဲ့အစည်းယုံကတယောက်ပါတယ်မရောက်ဟုတ်အဲကျွန်တော်တို့အနေနဲ့ဆွေးနွေးဖြစ်တာကအခုလက်တလောဖြစ်နေတဲ့ဟိုနတ်မတူဘက်ကတိုက်ပွဲကိစ္စဟိုတိုက်ပွဲရဲ့ landmine ကိစ္စရဲ့ပါမယ်အဲဒီတိုက်ပွဲကြားထဲမှာအပြည်သူလူထုတွေခံစားရတဲ့လူခွင့်ရေးချိုးဖောက်ခံရမှုတွေရှိမယ်နောက်ပြီးတော့ကျွန်တော်တို့အကြောင်းမိတွေးကိစ္စတွေပါမယ်ဟိုပုံဘက်ကပင်ဘက်ဓမ္မိဇယုံကိစ္စတို့ပါတော့ပါမယ်ဗျ
မစ်ဆီယံဟီလီအနေနဲ့ရှမ်းပြည်နယ်တွင်ကစစ်ပြေးဒုက္ခသည်စခန်းတွေအထိတွားရောက်လေ့လာခြင်းပေမဲ့လုံခြုံရေးအရာအာဏာပိုင်တွေဘက်ကခွင့်မပြုခဲ့တဲ့အတွက်သူ့အနေနဲ့တွားရောက်နိုင်ခြင်းမရှိဘူးလို့မစ်ဆီယံဟီလီဘက်ကပြောဆိုခဲ့တဲ့အကြောင်းရှမ်းလူငယ်ကိုရက်ကကိုဆိုင်တော်ဆိုင်ကပြောပါတယ
်အစိုးရစီခွင့်တောင်းတယ်အစိုးရကခွင့်မပြုဆိုအရင်ထွက်လာတဲ့အခါကျတော့ကျွန်တော်တို့လည်းတိုက်တွန်းတာတော့တိုက်တွန်းတယ်တွားတင်တာတော့ဟိုတွားတင်တယ်လို့တော့ပြောပါတယ်အဲ့မဲ့သူကနိုင်ငံတော်ခုမြင်ရတဲ့ခွင့်ပြုချက်မရတော့သွားလို့မရလို့သူပြောလို့သူကတော့သူကဒီတာကောက်တာပဲရှိမယ်လို့ကျွန်တော်တို့ထင်တယ်အဲကြောင့်နောက်ပိုင်းသူရနေအပြန်ခီးစဉ်မှာသူ report တင်ဖို့ပဲမြားမယ်ထင်ပါတယ်ကျွန်တော်တို့ကတော့ဟိုအတိအကျတဲ့အချက်တွေကိုပဲမေးခွန်းထုတ်သွားတာလည်းမြားပါတယ်
ရှမ်းပြည်နယ်ကိုမနှစ်တုန်းကမစ်ဆီယံဟီလီရောက်ခဲ့တဲ့အချိန်တုန်းကရှမ်းပြည်နယ်တွင်ကလူခွင့်ရေးအခြေအနေတွေကိုသူတို့တင်ပြခဲ့တယ်လို့ဒီတစ်ချိန်မှာလည်းထပ်ပြီးတင်ပြခဲ့ပေမဲ့လူခွင့်ရေးချိုးဖောက်ခံရတဲ့အခြေအနေတွေကိုသူမအနေနဲ့ထိရောက်အောင်ဆောင်ရွက်ပေးနိုင်မှာမလားဆိုတဲ့စိုးရိမ်မှုကတော့ရှိတယ်လို့ကိုဆိုင်တော်ဆိုင်ကပြောပါတယ
်။ဟုတ်ပါမနှစ်ကတစ်ချိန်ကျွန်တော်တို့လည်းတွေ့တယ်ဒီနှစ်သူရအချိန်ပေါ့နော်ကျွန်တော်တို့နှစ်ချိန်ရှိပြီပထမတစ်ချိန်ပေတုန်းကလည်းကျွန်တော်တို့တင်ပြတင်တဲ့အချက်နဲ့ကျွန်တော်တို့တော်တော်များများတင်ပြတယ်ဒါပေမဲ့ပြည်ပြည်တုံးပြန်မှုမရှိတလို့လို့ပဲကျွန်တော်တို့ဟိုတတိထားမိတယ်လေဆိုတော့မနစ်ကလည်းဒီလိုဆိုတော့ဒီနေ့ကဟိုမနစ်ကထက်အချိန်တွေကပိုပြီးတော့ဟိုကြမ်းတမ်းတဲ့အနေထားမှာရှိတယ်လို့ကျွန်တော်မြင်တယ်ဟိုအများကြီးတော့ကျွန်တော်တို့ကျွန်တော်လင်းလို့မရနိုင်ဘူးလို့ထင်တယ်
ကိုရသမကလူခွေအထုကိုစလဲမေဆန်ဟီလီဟာဇူလိုင်၁၀ရက်နေ့ကနေဇူလိုင်လ၂၁ရက်နေ့အထိ၁၂ရက်တာကြာမြင့်မဲ့သူမရဲ့၆ချိန်မြောက်မြမပြီခီးစဉ်ကိုတော့ဇူလိုင်လ၁၀ရက်နေ့တနင်္လာနေ့ကစတင်ခဲ့တာပါသူရဲ့၆ချိန်မြောက်မြမပြီခီးစဉ်တွင်မှာရန်ကုန်တိုင်းပါဝင်ရခိုင်ပြည်နယ်ကဒုက္ခသည်စခန်းနေဘူးတီတောင်အကျဉ်းတော်တွေကိုတွားရောက်လေးလာခဲ့ပြီးတော့အခုဒီရှမ်းပြည်နယ်ခီးစဉ်အပြီးမှာတော့ကရင်ပြည်နယ်နဲ့နေပြည်တော်ကိုတွားရောက်ဖို့ရှိတယ်လို့သိရပါတယ်သူရဲ့ဒီခီးစဉ်အပြီးမှာတော့သတင်းစာရှင်းလင်းပွဲကျင်းပဖို့ရှိပြီးတော့ဒီခီးစဉ်ကနေအပြန်မြမပြီတွင်မှာသူစုံစမ်းလေ့လာတွေ့ရှိခဲ့သမျှလူခွေအခြေအနေနဲ့ပတ်သက်လို့သူ့ရဲ့တွေ့ရှိချက်တွေကိုလာမယ့်အောက်တိုဘာလမှာကျင်းပမယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှတင်ပြသွားဖို့ရှိပါတယ်ရှင်